သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကမ္ဘာဆရာများနေရောက်ပြီးဆိုနိုင်ငံတကာမှာတော့သက်ဆိုင်ရာအစိုးရတွေကဥဆောင်ပြီးအခမ်းအနားတွေကိုကျင်းပလေးရှိကြပါတယ်။အဲ့ဒီနေ့ဟာကမ္ဘာတဝန်းလုံးကရင်သွေးတွေအတွက်ပညာမျှဝေသူဆရာများတွေကိုဂုဏ်ပြုလေးရှိတဲ့နေ့ပါ။လက်ရှိအချိန်မှာတော့မြန်မာနိုင်ငံကဆရာများအများစုအတွက်ဒီနေ့ဟာဂုဏ်ယူဆရာနေ့အစားတရားခံပြေးလို့ဘဝတွေကြမှာပဲအသက်ဆက်နေရပါတယ်။ကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့2022ခုနှစ်ထုတ်ပြန်ချက်မှာတော့စစ်အာဏာသိမ်းမှုကိုလက်မခံတဲ့နိုင်ငံတဝန်ပညာရေးဝန်ထမ်း2000ခွဲကျော်ကအကြမ်းမဖက်အာဏာဖီဆန်ရေး CDM မှာပါဝင်ခဲ့ကြတယ်လို့ဆိုထားပါတယ်။အာဏာသိမ်းကာလ2နှစ်ခွဲကျော်ကြာလာတာနဲ့အမျှ CDM လောက်ကြတဲ့ပညာရေးဝန်ထမ်းတွေရဲ့ယက်တီရေးဟာလည်းစိန်ခေါ်မှုအမြင့်ဆုံးဖြစ်ခဲ့ရတာပါ။အတမွေးဝမ်းကြောင်းနဲ့မဆိုင်တဲ့လုပ်ငန်းခွင်တွေကြောင့်ဘဝတွေကိုပုံအပ်ပြီးကိုတူကိုထယုံကံနေကြရပါတယ်။အဲ့ဒီတည်းမှာစတဲ့နှစ်36နှစ်ရှိခဲ့ပြီဖြစ်တဲ့အလဲတန်းကြောင်းခွဲကြောင်းအောင်ဆရာကြီးဦးတောင်ကိုလည်းအပါအဝင်ပါ။စီရီယန်လုပ်ပြီးမိသားစုလိုက်ထိုင်းနိုင်ငံမဲဆောင်မျိုးကိုပြောင်းရွှေ့နေထိုင်ရတဲ့အခါမိသားစုဝန်ကြီးအတွေ့ဦးတောင်ကိုဟာမုန်ဟင်းကရောက်ပြီးဝင်ငွေရှာဖွေနေရတာပါ။
အော် CDN တွေရဲ့ရည်ရှိရက်တည်မှုဟာထောက်ပံ့မှုလည်းအားနေတယ်အဲ့တော့အလုပ်တစ်ခုကိုလုပ်မယ်လို့ပြင်ဆင်တဲ့အခါကျတော့တနေ့ကိုဒုမီတာသူ300နဲ့ဆိုလောက်မလားခုကလုံချုံရေးကပ်ကိစ္စရောရေဘိုးမီဘိုးအိမ်ကန်းကလောက်မလားလောက်တယ်ဆိုရင်တနေ့300တော့သူတက်ကက်တဘောမျိုးထားပြီးတော့ရှားမှာပဲစိတ်မကောင်းကြလို့ပြောရမှာပဲပေါ့နော်ခု CDN မလုပ်ခင်တုန်းကတချို့တချို့သောလူတွေဟာ CDN ထွက်လာပါဘလို့အော်နော်ဟိုရတဲ့လာစားတဲ့တော်မှာပုံများမယ်နှစ်ဆလောက်ဖြစ်မှာကိုရီးယားတော့တော်လိုင်းရည်ရွယ်ချက်ကြောင့်မျိုးချတိခံပေမဲ့ဒါတွေကတရှင်ကြတော့လေသမိုင်းနေပဲတစ်ဖက်ကရန်သူကကြားမယ်ဆိုရင်ရှိပြီးသားသူ့ဝန်ထမ်းတွေကိုသွေးဆောင်ဖျားယောင်းသွားပါတယ်လို့ရောခေါ်ဆိုလို့ရတဲ့ကိစ္စမျိုးတွေဒါတွေကအမှန်မှားတော့ဟိုစိတ်ကောင်းကြရတယ်ပဲပေါ့ကိုယ့်အောက်ခက်ခက်ခက်ခက်ရုန်းကန်ကြရတယ်မိသားစုတွေခက်ခက်ခက်ခက်ဖြည့်ရှင်းနေရတယ်ပေါ့နော်
ဦးတောင်ကိုလိုပဲ CDM ဝင်ထားတဲ့ဇနီးမယားဖြစ်သူအထက်တန်းပြဆရာမဒေါ်နီနီနဲ့သူ့သမီးတို့ဟာထိုင်းနိုင်ငံမဲဆောက်ဖက်ကိုမပြောင်းလာခင်လွတ်မြောက်နေမြေတနေရာမှာတစ်နှစ်ခွဲကျော်လောက်ခိုလုံခဲ့ရတာပါမဲဆောက်ဖက်ကိုပြောင်းရွှေ့လာတဲ့အခါမှာလည်းပတ်တထောင်ကျော်အခန်းချင်းလေးထဲမှာ6လဝန်းကျင်နေထိုင်ခဲ့ရင်အလောက်အကန့်ရှာဖွေခဲ့ရပါတယ်အသက်62နှစ်ကျော်ရှိတဲ့ဦးတောင်ကိုအတွက်တော့သူ့လိုချင်တဲ့အလောက်ကန်ခွင့်လန်းကိုမရရှိခဲ့ပါဘူးတစ်ဖက်မှာလည်း CDM တွေကိုထောက်ပံ့မှုတွေအနေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေရဲ့တက်လကိုဆန်6ကီလိုငှက်6တထုံအလူးအနည်းငယ်ပါတဲ့ဘတ်300ပမာဏရှိတဲ့ထောက်ပံ့ပစ္စည်းတွေကိုသာရရှိခဲ့တာပါဒီပမာဏဟာမြန်မာနိုင်ငံမှာနေထိုင်ရတဲ့စားဝတ်နေရေးမပြောနဲ့လုံခြုံရေးအတွက်ပေးရတဲ့ငွေကြေးဥဒ္ဒတာဖူလုံမှုမရှိဘူးလို့ဆိုပါတယ်ခရောင်းလန်လို့တင်စားကြတယ်ဒီလို CDM ခီးကိုရှောက်လန်းနေချိန်မှာလဲဦးတောင်းကိုရိုမီတာစုဟာစိတ်ရောကိုပါပြမဲခဲ့ကြပါမယ်နှောင်မျိုးဆက်တွေအတွက်သားမျှော်မှန်ပြီးလက်ရှိအခြေအနေကိုတောင်းခံနေကြတာပါဦးတောင်းကိုရဲ့ဇနီးဖြစ်သူ CDM အထက်တန်းပြဆရာမဒေါ်နီနီက
ကိုကကလေးလေးတွေနဲ့ဒီငငယ်လေးတွေကတတိလေးတွေလည်းကိုကစာတင်လာတယ်ကြီးကြီးအထိပေါ့ဒီတင်လာတဲ့ခါကျတော့ဘာဖြစ်ပဲဒီကလေးတွေရဲ့နောင်ဟာဘက်သူကစဉ်းစားလိုက်တာလေအဲ့အမှန်ပဲစိတ်ထဲမှာအဲ့တော့အဲ့လိုတွေလုပ်တဲ့အတွက်ကြောင့်ဒိုမီတာစုနင့်လာတယ်အဲ့ဒါလည်းသိတယ်နောက်သူတို့ရဲ့ဒီလက်အောက်ကိုလည်းတို့ကလွယ်လွယ်နဲ့ပြန်ပြီးခေါင်းရှုပ်မှုမဝင်ချင်တာလေကိုယ့်လက်နဲ့ရေးခဲ့တဲ့ဟာဟိုပါပဲလေတမိုင်းဆိုတော့ဟုတ်တယ်ဟလားအဲ့တမိုင်းတော့ကိုကဟိုလွယ်လွယ်နဲ့တော့ပြန်မဖြစ်နိုင်ဘူ
းပေါ့ပညာမရှိရင်အထိုင်းကုတ်မဲ့စီတယ်ဆိုတဲ့ဆိုရိုးစကားရှိပါတယ်ဒီလိုပညာတွေကိုလမ်းပြသွန်သင်ပေးတဲ့ဆရာမတွေကတော့ထောင်တွင်းအချင်းချခံရသူတွေအနေနဲ့ရောနိုင်ငံရဲ့ဝန်ရမ်းပြည်အနေနဲ့ပါဖြစ်ခဲ့ရသလိုအသက်သေဆုံးရတဲ့အထိစစ်အာဏာရှင်လက်အောက်မှာဖိနှိပ်ခံခဲ့ရပါတယ်။နိုင်ငံရေးအကျဉ်းသားများကကိုယ်ကြီးဆောက်ရှောက်ရေးအသင်း AABB စီးရင်တွေအရ အနာသိန်းကာလနှစ်နှစ်ကျော်အတွင်းကျောင်းဆရာဆရာမ300ကျော်ဖမ်းဆီးခံခဲ့ရပြီး40နီးပါးကစစ်ကောင်စီရဲ့တပ်ဖြတ်ခြင်းခံခဲ့ရပါတယ်။အဖြစ်အဆင်းဝင်ထားတာမို့လမ်းပေါ်ထွက်ရင်တော့တနက်နဲ့ပြစ်မတက်ဘူးလို့ယုံကြည်ပြီးလမ်းပေါ်ထွက်ဆန္ဒထုတ်ဖော်ခဲ့တဲ့ဆရာမကျော်တင်ရွှေကြီးဟာပညာရေးကဏ္ဍမှာအစောဆုံးတပ်ဖြတ်ခံခဲ့ရသူပါ။ဒီလိုမတရားမှုတွေကိုနှလုံးသွင်းတွန်းလှန်ပြီးစစ်ကောင်စီရန်နေရာမလဲပတ်နိုင်အောင်အသက်အန္တရာယ်နဲ့အခက်အခဲတွေကြာပညာရေးဝန်ထမ်းတွေဟာစီရီယံဝင်ကိုထံပိုနေကြစေပါဒါပေမဲ့နိုင်ငံတော်ဝင်ကိုယူထားတဲ့အဖွဲ့အစည်းတွေဘက်ကစီရီယံတွေရက်တည်၍တဲထောက်ပံ့မှုအားနည်းနေသလိုနိုင်ငံရေးစီရေးအခြေအနေကြမှာစီရီယံတွေအရေးဟာဝေဝါးခဲ့ရပါတယ်တက္ကသိုလ်ကတိကစီရီယံဆရာမတူကလက်ရှိ CDM ဆရာဆရာမတွေရဲ့ဆွတ်လွတ်အနစ်နာခံမှုတွေအတွက်ကောင်းမွန်တဲ့အကျိုးရလဒ်ခံစားရဖို့လိုတယ်လို့ဆိုပါတယ်
။ပါရဂူဘွဲအထိယူဖို့ကတသက်လုံးရှင်းထားရတယ်။ပြီးရင်ကတိကယာတူနဲ့ကျမတို့ထွက်လာတယ်။ကိုယ့်တိုင်းပြည်ပေါ်ကိုအမြဲတမ်းသစ္စာရှိပါလေနဲ့ပုံမှန်ကြီးထုတ်ပြီးတော့မှအလုတ်ထုတ်ခံရတာလေ။ပြောရမလို့ရှင်လူအခွေသက်လည်းချင်းဆိုအဲ့လိုဖြစ်နေ။နော်မတရားကြီးခံနေရတာ။အဲကျမတို့ကမကြောက်ဘူးဘာလို့လဲဆိုလူတသိန်းလည်းမကြောက်လူတရာလည်းမကြောက်လူတထောင်လည်းမကြောက်တသန်းလည်းမကြောက်ဘူး။ရှင်တိုက်ရရှင်တိုက်ဖို့လားအဲ့လိုရှင်တိုက်ရင်ဘလို့အကျိုးကျေးဇူးအကျိုးရလာကဘာတွေဖြစ်နေမှာဘာမှကောင်းတာဖြစ်မလားအဲ့တော့ကရင်ရဘမာရပြီးရင်ကချင်ရရှမ်းရမွန်ရရခိုင်ရအားလုံးကဟိုလက်တွေပြီးတော့မှဟုတ်လားချစ်ချစ်ခင်ခင်စီစီလုံးလုံးနဲ့ပဲနော်ဒန်းလူညီများဖြစ်ဖို့ဟုတ်လားကျမတို့ရဟိုလူသားစံနှုန်းနေနဲ့ဟုတ်လားနော်ဂုံတိတ်ခါရှစ်ရှစ်နော်တန်ဖိုးရှစ်ရှစ်အတူလက်တွေပြီးတော့မှဟုတ်လားဖွံ့ဖြိုးတိုးတက်တဲ့အေချမ်းပါရတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြီးကိုတူတူကတည်ဆောက်ပြီးတော့မှလက်တွေပြီးတော့မှငင်းငယ်ချင်းနေထိုင်မကောင်းဘူးလားဘသူအကျိုးရုပ်သွားလို့လဲဘသူနစ်နာသွားလို့လဲတိုင်းရင်းသားတွေနဲ့နာခက်တာလည်းနေပေါမနေတော့အဲ့ဒါလေးတွေနဲ့မှလည်းကိုချင်းစာနာပေးစိတ်ပေးလို့စိတ်တွေမရှိတော့ဘူးလားပေါ့နော်ကျမတို့ကတော့ပြောမှာပဲဟိုတည်တဲ့အထိလည်းတော်လန်နေမှာပဲအဲ့ဖြစ်လဲဆိုတော့မတရားမှုကိုတော့ဥမညွတ်နိုင်မတရားတာလုပ်နေတယ်ဘသူကမှလည်းထောက်မခံနိုင
်ဖះနဲ့တခိုင်နဲ့ထားပြီးမျက်စရာဆိုတဲ့ခုံပုံနဲ့အတူဆရာဆရာမတွေကိုကာရဝပြုကြတော့ကြတာမြန်မာနိုင်ငံရဲ့ချစ်စရာတလေးတစ်ခုပါအခုဆိုရင်တော့ဒီတလေတွေတိတ်ဆိတ်ခဲ့တာ၃နှစ်မြောက်ရှိပြီဖြစ်ပါတယ်။နိုင်ငံတကာအပါအဝင်မြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေမှာတော့ဒီလိုအထိမ်းအမှတ်ပွဲတွေကျင်းပပြီးဆရာဆိုတဲ့ဂုံကိုလွတ်လွတ်လပ်လပ်ချီးမြှောက်มาဖြစ်ပေမယ့်မြန်မာနိုင်ငံကဆရာဆရာမတွေတတော်ဒီလိုနေ့ဟာတာမန်နေ့တနေ့လို့ဖြန့်ကျော်နေရအောင်ပါပါအာနာနဲ့အတူနိုင်ငံတနိုင်ငံလုံးရဲ့ခန္ဓာအကုန်လုံးကိုသိမ့်ယူပြီးနှိမ့်ချစေခဲ့တဲ့စစ်အာဏာရှင်လက်ထက်မှာတော့မြန်မာပညာရေးခန္ဓာအတွဲထောက်ပံ့ပေးနိုင်မှုတွေလိုအပ်နေဆဲဖြစ်တယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးထွတ်ချစ်ကဆိုပါတယ်
ကျွန်တော်တို့ခေတ္တရကျွန်တော်တို့မြန်မာဆရာဆရာမတွေကဝါဒနာရဂုဏ်သိက္ခာရတာကျွန်တော်တို့စာဝင်တည်နေတာတကယ်လို့သူတို့ရဲ့ကျွန်တော်တို့အစိုးရရရှိတဲ့အစိုးရတွေအဆက်ဆက်ကပတ်မိုးတဲ့ဝေးကြီးရတကယ်လို့မပြောပါတော့ဒါသူတို့ရဲ့ဒွေတကာတော့မှမလုံလောက်တဲ့ပြည်ရင်ချင်းကျွန်တော်တို့တွေ့နေရလို့ရှိတယ်ဒီကျွန်တော်တို့ပညာတတ်ဒီဆက်ဆံမှာအတိုင်းဝိုင်းအောင်ဆူစည်းနေတယ်လို့ဆူစည်းပြီးတော့နော်သူတို့ရဲ့အခြေအနေတွေသူတို့နဲ့တင့်တင့်ရောက်ပါတဲ့ကျွန်တော်တို့လုပ်ငန်းလေးတွေပေါ့ဗျာအဲ့ဒီလုပ်ငန်းကိုစတင်တဲ့လုပ်ငန်းဖြစ်ဖြစ်တခြားစတင်တာနဲ့ပတ်သက်ဆက်နွယ်လုပ်ငန်းတွေရှိတယ်အဲ့ဒီလုပ်ငန်းတွေကိုလည်းဒီလိုလေလူလောက်ခွင့်ရအောင်လို့ကျွန်တော်တို့အနေနဲ့ဟိုစူးစမ်းပြင်ဆင်ဆောင်ရွက်တဲ့နေလို့ကျွန်တော်အနေနဲ့ပြောချင်တာ
။မြက်စရာတွေရဲ့ CDM လှူရှာမှုတွေကြောင့်မြန်မာပညာရေးစနစ်တစ်ခုလုံးဟာလည်းရပ်တန့်ခဲ့ရတဲ့အခြေအနေဆိုင်ရောက်ခဲ့ရပါတယ်။လေရင်တွေလက်နက်ကြီးတနက်တန်တွေကြောင့်မှပညာသင်အရွယ်ကလေး12တန်းကျော်တယ်၊8တန်းကျော်ကစတင်ခွင့်နဲ့ဆုံးရှုံးနေရတယ်လို့ဆရာများသမဂ္ဂအဖွဲ့ကြီးကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာအယက်သားအစိုးရလက်ထက်2015ခုနှစ်မှာပညာရေးပြည်ပြင်ပြောင်းလဲမှုမဟာဗျူဟာအစီအစဉ်ကိုစတင်ခဲ့ပါတယ်။ဒီလိုအချိန်ဒီဟာ68နှစ်ကျော်စစ်အစိုးရလက်အောက်ရောက်ခဲ့ရတဲ့မြန်မာနိုင်ငံရဲ့ပညာရေးအလားအလာကိုပြောင်းလဲဖို့ခြေလှမ်းပြင်ခဲ့တဲ့ကာလတစ်ခုလို့ဆိုရမှာပါ။အကောင့်ထဲပေါ်နေတဲ့အချိန်မှာပဲတကြော့ပြန်အာဏာသိမ်းမှုကြောင့်ဒီလုပ်ငန်းစဉ်တွေဟာလည်းရပ်တန့်သွားခဲ့ရပါတယ်။ဒါကြောင့်ပဲဆရာဆရာမတွေနဲ့ကျောင်းသူကျောင်းသားတွေဟာစာသင်ခန်းနဲ့ဝေးကွာခဲ့ရသလိုခေတ်စနစ်မကောင်းမှုကြောင့်မှမြေစာပင်ဖြစ်ခဲ့ရပါတယ်။ဦးတောင်းကကတော့ CDM တွေအနေနဲ့သူတို့တက်ဆန်းနိုင်သလောက်တောက်ခံပေးထားနိုင်တဲ့ကာလအတွင်းနိုင်ငံအနာဂတ်တရားမျှတမှုကိုဖော်ဆောင်ပေးနိုင်ဖို့မျှော်လင့်နေတာပါ
။ပခုံးနဲ့ထန်းနဲ့အောက်ခြေထူတွေမှာကိုယ်တွေလည်းပါကြတယ်။ထန်းတင်ပြီးတော့တောက်ခံပေးထားတဲ့အာဒီဘယ်ကာလအတခုထိကြကြကိုယ်တွေတောက်ခံပေးနိုင်မလဲတေးကြတယ်လေဆန်နေဆန်ငါးနဲ့အနေဆယ်တော့ဘယ်သူမှတောက်ခံနိုင်တော့ဘူး ဒါပေမဲ့မရတဲ့နိုင်ငံအစုံရောဟိုစိတ်နှလုံးသုံးပါမှာအနည်းဆုံးလေးရတော့စိတ်သက်ပိုင်းနေနဲ့တော့ဓမ္မဘက်ကကိုရက်တည်နိုင်နေဦးမှာပဲဟိုချောတန်တဲ့အာသာကွယ်တစ်ခုလိုပါပဲအပေါ်ကအလံကိုရဖို့စူးစားတဲ့သူဟာသူ့ရဲ့အခက်ခဲတွေကိုရှောက်ပြောပြီးတော့အောက်ကလူတွေကိုအပြစ်ဖို့နေတာဆိုရင်အောက်ကလူတွေရဲ့ထန်းတင်ထားပြီးတော့ကာလကြာတန်းအမြထန်းတင်ထားတဲ့ပခုံးတွေကိုသူငဲကွက်ဖို့တော့လိုပါလိမ့်မယ်ဒီအောက်ဆုံးကလူကတောက်မခံနိုင်လို့လန်ကြတဲ့အခါမှာဟုတ်ထိတ်ဆုံးမှရှိတဲ့လူတွေကအန္တရာယ်အကြီးဆုံးအနာတရဒဏ်ရာရရှိပြီးတော့ဟာလာဒုက္ခနဲ့ရင်ဆိုင်ရမှာပဲလို့ဒါကြောင့်မို့အောက်ကလူတွေတောက်ခံနိုင်တော့အလံကိုတော့ရအောင်ကြိုးစားယူပါလို့လည်းတိုက်တွန်းလိုပါတယ
်။အာစတြီးယားဂုဏ်တော်အနန္တော်ဆိုတဲ့နိုင်ငံမျိုးဆက်တစ်တွေကိုပြုထောင်ပေးနေတဲ့လူပုဂ္ဂိုလ်တွေဟာစစ်တပ်ရဲ့တနက်ပြောင်းဝရွှေမှာရဲရဲရှောက်လန်းခဲ့ကြပြီးပြည်သူလူထုတွေနဲ့တသားတည်းယက်တီခဲ့သူတွေပါ။အခုချိန်ထိခက်ခဲကြမ်းတမ်းတဲ့အခြေအနေတွေကိုတောက်ခံရင်သူတို့အားလုံးလိုချင်တာကနိုင်ငံသားတိုင်းအတွက်စစ်မှန်တဲ့ဒီမိုကရေစီဖြစ်ပါတယ်။ဒီမျှော်လင့်ချက်တွေအတွက်အသက်ဆက်ရင်းထိုက်တန်တဲ့ပန်းတိုင်ကိုအမြန်ရောက်ဖို့ဟာသူတို့ရဲ့ကြီးမားတဲ့ပန်းတိုင်တစ်ခုအဖြစ်ရှိနေကြစေပါ။ဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
်။ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား။Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like Share ပြီး Like မျှဝေမှတ်ချက်ပေးပါ